ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝါမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားမှုကိုကန့်ကွက်တဲ့ရန်ကုန်မြို့ကတက်ကြွလှုပ်ရှားသူ၅ဦးကိုငိမ့်စုစီဥပဒေပုံမှားတွေနဲ့အမှုဖွင့်ထားတဲ့အကြောင်းကိုကျွန်မမိခပြောပြပေးသွားပါမယ်။ချင်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝါတို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာတစ်နှစ်ပြည့်အနေနဲ့စာတမ်းပါအင်ကြီးဝစ်ဆင်ပြီးတော့အွန်လိုင်းကမ်ပိန်းလုပ်တာအပြင်တက်ကြွလှုပ်ရှားသူတချို့ကရန်ကုန်စုလီဂုံးကျော်တံတားပေါ်မှာရခိုင်နဲ့ချင်းအင်တာနက်လိုင်းဖြတ်တောက်မှုအလိုမရှိစစ်ရာဇဝတ်မှုကျူးလွန်နေတာကိုသိမှဆိုလို့အင်တာနက်ဖြတ်တောက်တာလားစတဲ့စာရန်တွေကိုဂျွန်လ21ရက်နေ့ကကတ်ခဲ့ပါတယ်အဲ့ဒီလိုအင်တာနက်ကမ်ပိန်းလုပ်တာနဲ့စုလေကုန်းကျော်တံတားပေါ်မှာစကတ်မှုကြောင့်ဆိုပြီးအတန်အဖွဲကမောင်ဆောင်ခအပါအဝင်၅ဦးကိုငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရတယ်လို့ကာယကံရှင်တွေကပြောပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝါမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်လို့အင်တာနက်ကမ်ပိန်းဥဆောင်ပြုလုပ်တဲ့ကိုမျိုးမင်းထွန်းကိုလည်းငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးအွန်လိုင်းကမ်ပိန်းကိုရခိုင်တပြည်နယ်လုံးအပါအဝင်တခြားမြို့နယ်တွေမှာပြုလုပ်ခဲ့ကြပါတယ်။အခုလိုတက်ကြွလှုပ်ရှားသူတွေကိုငိမ့်စုစီနဲ့တရားစွဲခံရတဲ့အပေါ်မြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့တရားဥပဒေနဲ့မျှတမှုမရှိဘဲဥပဒေကိုလိုရာပုံသွင်းနေတာမျိုးတွေနဲ့အရေးယူတာတွေဖြစ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။နော်ဒီလိုအရေးယူတဲ့အရာတရားဥပဒေနဲ့ညီလားဆိုတဲ့အပိုင်းအဲ့ဒါနဲ့ပတ်သက်လို့ကတော့သူတို့လောက်တာသူတို့လောက်တာဆိုရင်သူကဥပဒေနဲ့ညီရယ်ပဲသူတို့စိတ်ထဲမှာဥပဒေမောင်းမောင်းမကြိုက်ဘူးဆိုရင်အဲဥပဒေနဲ့မညီဘူးပဲအဲ့ဒါအစိုးရအဆက်ဆက်စစ်အစိုးရအဆက်ဆက်ကိုင်ဆိုးရတာအဲ့ဒီအစိုးရလည်းဒီလမ်းကြောင်းပေါ်မှာပဲစစ်အစိုးရတော့မဆိုးမယ်လို့အဲ့ဒီလမ်းကြောင်းပေါ်မှာပဲရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ကဝမ်းနဲ့စာတွေ့ရတယ်နော်အဲ့တော့မလို့ကျွန်တော်ကတော့ဒီလိုတရားစိုးဆိုမှုတွေကိုဥပဒေနဲ့ညီလားမညီလားဆိုတာမှာအနာရတဲ့လူတွေအမျိုးမျိုးအသေးပေါ်ဖွင့်ဆိုနေတယ်အဲ့ဒါကိုတော့ကျွန်တော်စိတ်လည်းမကောင်းဘူးရှုပ်လည်းရှုပ်ချတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်ဗျာ
လက်ရှိအချိန်ထိစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ကပလဝါမြို့တို့မှာအင်တာနက်လူမှုကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအနာပိုင်တွေကစတင်ပိတ်ခဲ့တာလည်းဖြစ်ပါတယ်အခုလိုဥပဒေကိုလိုတလိုပုံသွင်းနေတဲ့အခြေအနေမှာအစိုးရဘက်ကမတရားဖိနှိပ်လုပ်ကင်နာတွေကိုပုံရင်ဆိုင်နေရတာမို့တတိထားနေထိုင်နေရတယ်လို့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကပြောပါတယ
်။ကြက်တနာအစိုးရကင်တွေပုံကပူဝီးဖူးတဲ့နေသားဖြစ်မှာပေါ့နော်။ဒါနိုင်ငံတကာအနေနဲ့ပြောပြဖြစ်လာလိမ့်မယ်။အထူးဖြစ်တဲ့ရခိုင်အရေးဖြစ်နေတာပေါ့။ဒါအုံမအစိုးရဒီဟိုဟာထက်ပြီးတော့ဖိနှိပ်တဲ့ပုံစံမျိုးနဲ့ဒီရခိုင်အရေးပြောတဲ့လူတွေကပြောမရအောင်အခုလှုပ်လာတဲ့ပုံစံမျိုးကိုဒါမျိုးတွေလှုပ်လာတာများလို့ရှိရင်ဟိုဟာနိုင်ငံတကာမှာနောက်ထပ်ကျခိုင်နဲ့ပတ်သက်ပြီးတော့နောက်ထပ်ဒီပါတစ်ခုထရှင်းရတာမျိုးဖြစ်သွားတဲ့အနေအထားဖြစ်သွားနိုင်တယ်ပေါ့နော်မကောင်းဘူးဟိုဒီဟိုကအခုတဖြည်းဖြည်းနဲ့အခုဖို့လို့ရှိရင်ဒီအရက်ဘက်ဖွဲ့ပြီးရဲ့ဒီအခန်းကဏ္ဍကလည်းတော်တော်ကြီးကိုကျွန်တော်ကျင်းလာတယ်ပြောရမယ်ဘလို့မှမဖြစ်စင်းတဲ့ကိစ္စလေတော်တော်ဖိုးတဲ့အနေအထားဖြစ်လာပါပေါ့နော်ပြောရအောင်လူတွေကဒါလည်းပတ်သက်ပြီးကြောက်လာအောင်ရခိုင်ကိစ္စလည်းပတ်သက်ပြီးကြောက်လာအောင်မပြောရအောင်လုပ်တဲ့ဟာမျိုးတွေဖြစ်လာတာကိုတွေ့ရတယ
်ရခိုင်မြောက်ပိုင်းမြို့နယ်ချုံနယ်ချင်းပြည်နယ်ကပလောဝမြို့တို့မှာအင်တာနက်ပိတ်ပင်ထားမှုတွေကိုလည်းရုပ်သိမ်းဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတိုက်တွန်းခဲ့သလိုအမေရိကန်ပြည်ထောင်စုအပါအဝင်ရန်ကုန်အခြေစိုက်အနောက်နိုင်ငံတန်ယုံအချို့ကလည်းအဲ့ဒီလိုအင်တာနက်ပိတ်ပင်ထားမှုကြောင့်လာမယ့်ရွေးကောက်ပွဲနဲ့ကက်ရောဂါပညာပေးတွေအတွက်ထိခိုက်စေမယ်လို့တတိပေးခဲ့တာတွေရှိပါတယ်။ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကမ္ဘာကက်ရောဂါရင်ဆိုင်နေရတဲ့ပြည်ပခဒေတာအတွင်းကအရက်သားပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိနိုင်တယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြီးပြောဆိုထားပါတယ်ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။